ပါကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုသက်ရောက်ထားတဲ့တပ်ပုံကို Facebook မှာဖြန့်ဝေခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ဖန်စီခံထားတဲ့ကချင်တိုင်းသားပက်ထရစ်ခွန်ဂျာလီကိုမနေ့ကတရားရုံးပထမအဆုံးကြိမ်တရားရုံးထုတ်ခဲ့ရမှာတရားသူကြီးကအာမခံချက်ထုတ်မပေးခဲ့ပါဘူးအလားတူမနေ့ကမအိုပင်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့တဲ့မှတ်ချောစံတင်ထုံးကိုလည်းအတည်ပြုမှုပုံမှန်နဲ့မြန်မာစစ်တပ်ကထပ်တိုးပြီးတရားစွဲခဲ့ပါတယ်သူတို့အနေအဘော်တရားစွဲချက်တွေ
င့်အင်းစိန်ထောင်မှာဖမ်းဆီးခံထားရတဲ့ကချင်တိုင်းရင်းသားပက်ထရစ်ကွန်ဂျယ်လီကိုမနေ့ကလှိုင်တရားရုံးမှာရုံးထုတ်ခဲ့ရာအာမခံရဖို့ရှောင်လဲခဲ့ပေမဲ့တရားသူကြီးဘက်ကပယ်ချခဲ့ပါတယ်။ပထမဆုံးချိန်တရားရုံးထုတ်တာဖြစ်ပြီးစစ်ဆေးမှုတွေမလုပ်ရသေးတဲ့အတွက်အာမခံပေးဖို့တရားသူကြီးကညှင်းဆိုခဲ့ကြောင်းဇနီးဖြစ်သူနိုင်ငံတကာအမျိုးသမီးတက်တစ်ရှင်ဆူရမတ်မေစပယ်သူက VOE ကိုပြောပါတယ
်။သူကလည်းကရှိနေပေါ့နော်။ဒါကအမကံပေးလို့မရတဲ့အမှုဆိုပြီးတော့သွားတော့ကန့်သွက်တယ်။ဒါနဲ့လည်းကျွန်တော်တို့နားလိုက်ခါတာကတော့ဟိုဒါကအမကံပေးလို့မရတဲ့အမှုလည်းတော့မဟုတ်ဘူးပေါ့နော်။ဥပဒေအရဆိုရင်ထောင်မှာတောင်းနဲ့ဖက်ပေါ်ပြီးတော့ချလို့မရတဲ့ကိစ္စတွေမှာကျွန်တော်တို့ရဟိုအမကံရှောက်ခါဆုံးရှိရဲ့လို့ကျွန်တော်တို့အမှုသိထားတယ်ပေါ့။ပြီးတော့ဒါအရသေးမှလည်းမဟုတ်ဘူး။ဆက်မကြည့်တာပေါ့။ရုံးသိမ်းတွေလည်းပုံမှန်လာပါမယ်လို့ကောင်းကောင်းပေါ့လေ။အမခံနေတဲ့သူကဖြစ်တယ်။ဒီတော့အခက်မှာလည်းတွန်းရတဲ့ကျမကြီးအခြေအနေကိုအခြေခံပြီးတော့ကျမတို့ကတောင်းလာဖြစ်တဲ့ကိစ္စ။တရားရှိအမေနဲ့သူ့ရဲ့ဒီနေ့တရားနဲ့ဆုံးဖြတ်ပြီးပြေးမယ်ဆိုရင်လည်းပြေးလို့ဥပဒေအရတော့ဒါကငြိမ့်တယ်လို့ကျမတို့ကတော့အမှန်သာတာပေါ့လေ
။ပက်ထရစ်ကွန်ဂျယ်လီကိုမြန်မာစစ်တပ်ကဆွဆွဲချက်တွေတင်ခဲ့တာဖြစ်ပြီးတရားလိုဖြစ်တဲ့ဗိုလ်မှူးကြီးရဲ့နာမည်ကိုလည်းမသိရသေးသလိုရုံးထုတ်ချိန်မှာလည်းလာရောက်ချင်းမရှိခဲ့ဘူးလို့မတ်မေစပယ်ဖြူကပြောပါတယ်။အခုလိုဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကိုတရော်တဲ့ပုံကို Facebook မှာဖြန့်ချီခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီပြီးနှိရှေထောင်ဒဏ်တွေချမှတ်မယ်ဆိုရင်အတိတ်ပဲမဲတဲ့လုပ်ရဖြစ်ပြီးအ мян ဆုံးပြန်လွှတ်ပေးဖို့ AI အဖွဲ့ကြီးအနေနဲ့တောင်းဆိုကြောင်းအာရှပစိဖိတ်ရေးရာတာဝန်ခံ Olaf Blomqvist က VOE ကိုအခုလိုပြောပါတယ်
This is an incredibly worrying case. It's absolutely ludicrous to think that someone could face several years in jail.
အလုံးကိုစိုးရိမ်စရာကောင်းတဲ့အမှုပါလူမှုကွန်ရက်အင်တာနက်ကွန်ရက်ဆက်မြင်လာဖြစ်တဲ့ Facebook မှာတုံတရားတရုံနဲ့နှိရှိထောင်နိုင်ချမှတ်နိုင်တယ်ဆိုတာတကယ်ကိုအတိတ်ပဲမရှိတဲ့လုပ်ရဖြစ်ပါတယ်။ဒါဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တာပါ။တကယ်လို့များ Patrick Conjali ကို Electronic ဆက်သွယ်ရေးဥပဒေနဲ့ထောင်ဒဏ်ချမှတ်ခဲ့မယ်ဆိုရင်သူ့ကိုယုံကြည်ချက်ကြောင့်အကျဉ်းချခံထားရသူအဖြစ် AI အဖွဲ့အနေနဲ့စဉ်းစားရပါလိမ့်မယ်။သူ့ကိုချွင်းချက်မရှိလွတ်ပေးဖို့နဲ့သူ့ပေါ်ဆွဲချက်ဒီအလုံးကိုရုပ်သိမ်းပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်
။မြန်မာစစ်တပ်အကြီးအကဲကိုတရော်တဲ့ပုံကို Facebook မှာဖြန့်ခဲ့တယ်လို့ဆွဆွဲခံထားရတဲ့အေယာဝတီတိုင်းမအူပင်မြို့ကမချောစန်တီထွန်းခေါ်ချစ်သမီးကိုလည်းမနေ့ကရုံးထုတ်ရမှာအတရေဖြတ်မှုပုံမှထပ်ပြီးတိုးခဲ့တယ်လို့မိခင်ဖြစ်သူကသတင်းတောက်တွေကိုပြောပါတယ်။ရွေးကောက်ပွဲနှိကက်လာချိန်မှာအခုလိုဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးအခြေအနေတွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စိုးရိမ်မကင်းဖြစ်မိတယ်လို့ Olaf Blomqvist ကပြောပါတယ
်။ We're hoping this is not a new era of digital repression in Myanmar. This is a country where a lot of human rights activists
မြန်မာနိုင်ငံမှာ digital နည်းပညာဆိုင်ရာဖိနှိပ်မှုကာလအတိတ်ကိုရောက်နေပြီလို့တော့ကျွန်တော်တို့မျှော်လင့်မိထားပါဘူး။လူခွင့်ရေးလှုပ်ရှားတက်ကြွသူတွေအနေနဲ့တဦးနဲ့တဦးဆက်သွယ်ဖို့အတွက် Facebook ကိုပဲအများဆုံးအသုံးပြုနေရတဲ့မြန်မာနိုင်ငံမှာအာဏာပိုင်တွေအနေနဲ့အင်တာနက်အွန်လိုင်းနဲ့လမ်းမတွေပေါ်မှာလွတ်လပ်စွာထုတ်ဖော်ခွင့်ကိုမဖြစ်မနေလေးစားလိုက်နာရမှာဖြစ်ပါတယ်
။တကယ်တော့ဒီလိုအမှုမျိုးနဲ့ဆွဲမယ်ဆိုရင်နစ်နာသူဖြစ်နေတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုယ်တိုင်တရားလိုအဖြစ်ဆွဲဆိုရမှာဖြစ်တဲ့အတွက်ဥပဒေကြောင်းအရပြဿနာတွေရှိနေတယ်လို့လည်းလူခွင့်ရေးရှိနေတွေကသုံးသပ်ကြပါတယ်။ဒီနေ့အစောပိုင်းတုန်းကတော့စစ်တပ်ခေါင်းဆောင်တွေကိုတယောထားတဲ့တပ်ပုံကို Facebook မှာဖြန့်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံရတဲ့မုံရွာမြို့ကတပ်ပုံသတင်းတောက်ကိုအောင်နေမျိုးကိုတော့ရက်အနည်းငယ်ကြာထိန်းသိမ်းပြီးနောက်အာဏာပိုင်တွေကပြန်လွှတ်ပေးခဲ့ပါတယ်ရှင်